ထိုနိုင်ငံနေဇဒီသမှာမြန်မာဘက်ကတန့်ရင်အားတုံ့မြင့်ချတာတဲ့ပေါ့ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ဥက္ကဋ္ဌရဲ့အစင်းမြင့်အရာရှိတဦးကနေဇဒီသဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ချရတာဖြစ်ကြောင်းပြောဆိုလိုက်ပါတယ်တက်လော့အချိန်မှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးနိုင်ငံတကာအေဂျင်စီအတွက်ဆောင်ရွက်နေတယ်လို့ပြောကြပြီးတော့ဒီဆက်လက်ဆောင်ရွက်ဖို့ကိုလည်းပြင်ဆင်နေကြောင်းပြောပါတယ်ဗီဒီယိုသတင်းနောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့နေသက်ဒေတာမှာဒုက္ခတွေပဲထောင်ချီနေထိုင်နေတာကြောင့်မြန်မာဘက်ကလူစုရင်းအင်အားတိုးမြင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနခိတအမြင့်ရန်အတွင်းဝင်ကမြန်မာတန်မတ်ကိုခေါ်ယူတွေ့ဆုံပြီးတက်တွေရုပ်သိမ်းဖို့စာသာပရင်းကြီးကပြောကြားခဲ့တာပါမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဦးမြင့်သူကပြီးခဲ့တဲ့လ20ရက်နေ့ကနေသက်ဒေတာမှာနေထိုင်နေတဲ့ဒုက္ခတွေရဲ့မိသားစုစည်းရင်းတွေကောက်ယူဖို့အတိပေးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေအရလုံခြုံရေးအင်အားတွေတိုးမြင့်ခဲ့ရတာဖြစ်ကြောင်းအခုလိုပြောပါတယ
်မိသားစုစည်းရင်းတွေကောက်ဖို့လို့အတွက်ကျွန်တော်တို့ကအတိပေးပါတယ်အဲ့တော့အဲ့ဒီပေးပြီးတဲ့နောက်ပိုင်းမှာစစ်တွေမှာဘုံတွေပေါက်ပါတယ်ဒီထဲမှာအာစာတွေရှိနေတယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ရထားပါတယ်အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မျိုးလည်းဝဲတခါမှရှိတဲ့ဒီဝင်းကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရည်တပ်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြင့်ချတာချင်းဖြစ်ပါတယ်ဒီဟာလည်းမန္တမိတ်ကျောင်းမှရှိတဲ့လူတွေပြန်လာဖို့အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့တစ်ဖက်ကလည်းအကြံပေးတမားတွေဒီဘက်ကဝင်မလာအောင်ကျွန်တော်တို့ကဟိုအင်အားပြပြီးတော့ထိန်းထားတဲ့သဘောပဲဖြစ်ပါတယ
်နိုင်ငံတကာသတင်းမီဒီယာတွေကတော့နေဆက်ဒေတာမှနေထိုင်နေတဲ့ဒုက္ခသည်တွေထွက်ခွာသွားဖို့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအတန်ချက်ဆက်နဲ့သတိပေးပြောဆိုတာတွေရှိကြောင်းနဲ့နေဇက်အနီးစီးရီးလှုပ်ရှားမှုတွေဟာနိုင်ငံတကာလုံထုံးလုံလေးတွေကိုဖောက်ပြစ်ရရောက်တယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကပြောဆိုကြောင်းဖော်ပြကြပါတယ်မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြင့်ရန်အတွင်းဝင်ဦးမြင့်သူကနေနမိတ်သဘောတူညီချက်အရနိုင်ငံတပ်ဖွဲ့တွေဟာနေဇက်မြင့်တလျှောက်လုံခြုံရေးကိုပူးပေါင်းဆောင်ရွက်ခွင့်ရှိကြောင်းပြောပါတယ်ဒီလိုပူပေါင်းဆောင်ရွက်တာတွေကိုအရင်လအတွင်းကလည်းဆောင်ရွက်ခဲ့တယ်လို့ဆက်လက်ပြီးလည်းဆောင်ရွက်ဖို့ရှိကြောင်းပြောပါတယ်
မြန်မာဘင်္ဂလားဒေ့ရှ်နဲ့နမိတ်အတက်ပိုင်းမှာကျွန်တော်တို့ coordinated patrol လုပ်ပြီးနေတာကျွန်တော်တို့နှစ်ပတ်လောက်ရှိပါပြီ။နောက်အခုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီယာယီရွှေပြောင်းနေထိုင်တဲ့လူတွေနေရာပတ်ဝန်းကျင်ကိုလည်း coordinated patrol လုပ်ဖို့လို့ကျွန်တော်တို့ဆွေးနွေးနေပြီးဖြစ်ပါတယ်။နော်ဒါကကျွန်တော်တို့နဲ့နမိတ်မြင်းတခြားမှာနှစ်ဖက်လက်ကြားဆောင်ရတက်ဖွဲ့တွေသာပူးပေါင်းဆောင်ရွက်ပါမယ်အစီအမံဖြစ်ပါတယ်။နော်အပေါ်ပိုင်းမှာပြီးတဲ့အတွက်အခုကျွန်တော်တို့အောက်ပိုင်းဒီမိုင်းတိုင်းအမှတ်ဒီ34 35အဲ့ဒီအနေဒီ40နှစ်ဒီကျွန်တော်ဆက်လုပ်ပါမယ်ဟိုနှစ်ဖက်ရဲတပ်ဖွဲ့ချင်းအောက်ချစ်လေပေါ်မှာကျွန်တော်ဆွေးနွေးပြီးဖြစ်ပါတယ
်ဒီကလေးနှစ်ဩဂုတ်လကုန်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလူထုရေးစခန်းတွေကို ARSA အစွန်းရောက်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့တဲ့နောက်မြန်မာလူထုရေးတပ်ဖွဲ့တွေကရှင်းလင်းရာမှာလူ့အခွင့်အရေးချုပ်ဖောက်မှုတွေစိုးစိုးဝါးဝါးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားပါတယ်ဒီလိုရှင်းလင်းခဲ့တဲ့နောက်ဒုက္ခသည်6သိန်းခွဲကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်